တော်တော်ရှင်များခင်ဗျာမကြခင်ကပဲစကိုင်းတိုင်းဆလင်းကြီးမြို့နယ်ရင်းမြပင်ခရိုင်ဝစိမ့်တောင်ဒေသအတွင်းမြေအေကာပေါင်း 2,800 ကျော်မှာကျေးစင်တောင်ကျင်းနီစီမံကိန်းတိုးချဲ့တက်ွက်အဖြစ်နဲ့ကျင်းနီနဲ့ဆက်ဆက်သက်သူများစမ်းသပ်တိုင်းတာရေလုပ်ငန်းခွင့်ပြုခဲ့တဲ့အပေါ်စကိုင်းတိုင်းဒေသကြီးအစိုးရကရပ်ဆိုင်းလိုက်ပါတယ်စကိုင်းတိုင်းအစိုးရရဲ့ခွင့်ပြုမှုအပေါ်ကောက်ွက်ကြောင်းဒေသခံတွေကမုံရွာမြို့မှာဆန္ဒပြခဲ့ကြပြီးတဲ့နောက်အဲ့ဒီခွင့်ပြုချက်ကိုပြန်လည်ပယ်ဖျက်ခတ်တာဖြစ်ပါတယ်ဒေသခံတွေအတွက်လေဗရန်တောင်စီမံကိန်းရဲ့ပြဿနာတွေဆိုးကျိုးတွေမပြေလည်ပဲရှိနေတာတွေကိုတောင်မဖြစ်ရှင်းနိုင်သေးပဲနဲ့အခုလိုနောက်ထပ်စီမံကိန်းတစ်ခုကိုထပ်မံခွင့်ပြုခဲ့တဲ့ဆိုတဲ့အပေါ်လုံးဝလက်မခံနိုင်တာကြောင့်ဆန္ဒပြရတာဖြစ်တယ်လို့ဒေသခံတွေကပြောပါတယ်။သတော်ရှင်များခင်ဗျာ
။အာရှတိုက်တွင်ရေရှည်တာဝန်ခံရင်းနှီးမြှုပ်နှံမှုအသင်းရဲ့အမှုဆောင်ညွှန်ကြားရေးမှူးမယ်လစ္စာဘရောင်းက
And China is only just starting. They've had a food safety bureau and they've just had actually a fairly serious
လေလာမှုတွေရတရုတ်ပြည်မှာအစားအစာဘေကင်းစိတ်ချရရည်ရည်တွေနဲ့ပတ်သက်တဲ့နေရာတွေမှာလည်းအစိုးရရဲ့ဆောင်ရွက်ပုံတွေဟာအင်မတန်နှေးကွေးကြမြင့်ပါတယ်။တခါတလေမှာဆယ်စုနှစ်နဲ့ချီပြီးတော့ကြမြင့်တတ်ပါတယ်လို့ပြောဆိုဝေဖန်ခဲ့ပါတယ်။တချင်ပြည်နယ်မှာတရုတ်ရင်းနှီးမြှုပ်နှံမှုကြောင့်ဒေသခံပြည်သူတွေဆင်းရဲသွားကြရတယ်လို့ဗမာမြို့ကန်တယောက်ကပြောဆိုခဲ့ပါတယ်
။အရင်တုန်းကယူနန်ပြည်နယ်ဆိုတာကတကယ်ဆင်းရဲတဲ့ပြည်နယ်ပါ။အဲ88ရေးခင်းပြီးပြကျွန်တော်တို့သိသလောက်ဆိုရင်ယူနန်ပြည်နယ်ဟာကချင်ပြည်နယ်တဲ့ကိုချမ်းသာသွားပြီဗမာပြည်တဲ့ကိုချမ်းသာဘာကြောင့်ချမ်းသာတယ်လဲလို့ကြည့်လိုက်တော့ဗမာပြည်ကအစီနှစ်တည်းယူနာပြည်နယ်အကုန်ဆုတ်သွားတာပဲဗျာသူတို့ချမ်းသာသွားတယ်ကျွန်တော်တို့မွေးပြီးကြတယ်ကျွန်တော်နိုင်ငံကတရားစာရတွေကုန်သွားတယ်အဲကျွန်တော်တို့အမြင်ပေါ့
စီပေါ်ရေးပညာရှင်ဆရာဦးခက်မောင်ညိုကတော့အခုလို့ရှုမြင်ပါတယ
်တရုတ်ကအများအဖြစ်ကတော့ကျွန်တော်တို့ကစိုးရိမ်တဲ့ကိစ္စနဲ့မယုံတင်တာနဲ့မျက်လုံးနဲ့ကြည့်ကြတာများတယ်ဒါပေမဲ့လည်းအဲ့လိုကြည့်ရုံနဲ့မပြီးဘူးเนาะတရုတ်ကသူ့နိုင်ငံရဲ့အကျိုးစီးပွားအတွက်ဆောင်ရွက်နေတာဖြစ်တယ်လို့မြန်မာနိုင်ငံကလည်းမြန်မာနိုင်ငံရဲ့အကျိုးစီးပွားအတွက်ဆောင်ရွက်မှာဖြစ်တယ်เนาะဘယ်နေရာတွေဦးစားပေးမှလဲအကျိုးမြတ်ဘယ်လောက်ရမလဲဆိုတာတွေကို dynamic approach ပေါ့လေသူနဲ့ဘယ်လိုပူးပေါင်းဆောင်ရွက်လို့ရမလဲကိုယ့်အကျိုးစီးပွားအတွက်ဘယ်လိုဆောင်ရွက်နိုင်မလဲပေါ့လေလွယ်ပြောရရင်တော့မြန်မာက homework ပေါ့เนาะကိုယ့်ရဲ့ homework ကိုယ့်ရဲ့လိုအပ်ချက်တွေကိုလူအင်းနေတာတွေကိုသိသိချာချာတီဝန်လူအဲလူမြင်နေ
တရုတ်ရင်းနှီးမြှုပ်နှံသူတွေကတော့သူတို့ရဲ့လုပ်ငန်းအကျိုးနဲ့ရှင်းလာပြီဆိုရင်တော့ကုမ္ပဏီအကျိုးကိုသာဥတည်ပြီးတော့ဆောင်ရွက်ကြပြီးအစိုးရစကားကိုမကြားသလိုပဲနေကြတယ်လို့ဝေဖန်သူတွေကထောက်ပြပြောဆိုနေကြပါတယ်ခင်ဗျာ